နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ရဲ့ရှိလာတဲ့ကျောင်းနယ်ခီးစဉ်တွင်နိုင်ငံကြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖြစ်မယ်လို့ညွှန်လင်းနေချိန်မှာပဲဒီအရတားအစိုးရလက်ထက်နိုင်ငံတကာနဲ့ဆက်ဆက်လုပ်ကိုင်တဲ့လုပ်ငန်းတွေမှာပွင့်လင်းမြင့်တာမှုရှိဖို့ဒေသခံတွေအကျိုးစီးပွားကိုရှေ့ရှုဖို့တိုက်တွန်းမှုတွေလည်းထပ်ပေါ်နေပါတယ်။အရင်အစိုးရတွေလက်ထက်မှာလုပ်ခဲ့တဲ့စီမံကိန်းတွေလိုပြဿနာမျိုးတွေမကြုံရအောင်အစိုးရအနေနဲ့မူဝါဒတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ဖို့လိုတယ်လို့လည်းစီးပွားရေးပညာရှင်တွေနဲ့ဆွတ်တော်ကိုယ်စားလှယ်တွေကလိုလားနေကြတာပါ။ပြည်စုံကတော့ဆက်တွယ်ဆောင်ရမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာပါရှင်
။သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတရုတ်နိုင်ငံကမြန်မာနိုင်ငံတွင်ယင်းနှိမ့်ညွန့်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိခဲ့တယ်လို့မကြခင်ကျင်းပမဲ့တရုတ်နိုင်ငံရဲ့ One Belt One Road OBOR Forum နိုင်ငံတကာညီလာခံကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်မှာဖြစ်ပြီးတရုတ်မြန်မာနှစ်နိုင်ငံကြားယင်းနှိမ့်ညွန့်မှုတွေနဲ့ပတ်သက်လို့ဆွေးနွေးနိုင်ခြင်းလည်းရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းနိုင်ငံတော်တိုင်ပင်ခံနဲ့တရုတ်ပြည်သူ့သမ္မတနိုင်ငံရဲ့ China International Trust and Investment Company Group ရဲ့ဥက္ကဋ္ဌနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ကြောက်ရွံ့အထူးစည်းဝါးရေးဆောင်ရင်းနှက်စီမံကိန်းနဲ့ပတ်သက်လို့ဆက်လက်ပြီးအကောင့်ထဲပေါ်ဖို့ဆွေးနွေးခဲ့ကြပါသေးတယ်။ဒီလိုမျိုးတရုတ်နိုင်ငံဘက်ကမြန်မာနိုင်ငံတွင်ယင်းနှိမ့်ညွန့်မှုတွေဟာအမှန်တကယ်ဒေသခံပြည်သူတွေအလောက်ကအခွင့်အလမ်းဖန်တီးနိုင်တာအကျိုးစီးပွားရစေမဲ့စီမံကိန်းမျိုးတွေဖြစ်မယ်ဆိုရင်တော့ကြိုးစားရမှာဖြစ်ပြီးပွင့်လင်းမြင်သာမှုရှိတဲ့စီမံကိန်းတွေဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုရခိုင်ပြည်နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဖေစန်းကပြောပါတယ်။
ကျွန်တော်ရခိုင်ဒေသခံတွေကလည်းပဲတရုတ်ပြည်နယ်ဒီလိုဆက်ဆံပြီးတော့ကိုယ်ဒေသဖွံ့ဖြိုးတိုးတက်ရေးကိုလိုလားပါတယ်။ဘာလို့လဲဆိုတော့ဒီတဲ့အတိုင်းပဲဒီရခိုင်ဒေသကဆင်းရဲတဲ့ဒေသဆိုတော့ဒီလိုများဖြစ်လာရင်ကျွန်တော်တို့အတွက်နာလာဖွံ့ဖြိုးလုပ်ငန်းတွေများအထောက်အကူပြုလာမလားဆိုတဲ့ကြိုးလင်းချက်တွေရှိပါတယ်။တမခက်တာကကျွန်တော်တို့ဒေသရဲ့အဲ့ဒီအကောက်ခွန်တွေနဲ့ပတ်သက်ပြီးတော့ရှေ့ရှေ့ယင်းနှိမ့်နာမှုကထွက်လာတဲ့အကျိုးအမြတ်တွေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ဒေသခံတွေမခံစားရသေးဘူးပေါ့။အဲ့ဒီခံစားရမယ်ဆိုတာလဲဥဒေမှာဖွဲ့စည်းပုံကပြတ်ထန်းလို့မရှိတော့ဒီကိစ္စကကျွန်တော်တို့ဒေသအတွက်နော်ဟိုတစ်ခါတစ်ခါအတုံးချခံလို့ဖြစ်သွားတာပေါ့ဥမာမြေဆုံကိစ္စနဲ့ကျွန်တော်တို့များအာလာနှစ်သိမ့်တဲ့အနေနဲ့ကျွန်တော်ရခိုင်ဒေသကိုအဲ့လိုလုပေးသလားဆိုရက်အဲဒါဟိုပြောဆိုနေကြတာရှိတာပေါ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ကကျွန်တော်ဒေသကိုလုတာကိုကျွန်တော်တို့ကျိုးဆိုတယ်ဒါပေမဲ့ကျွန်တော်တို့ဒေသရဲ့အခွင့်အလမ်းတွေနော်အကျိုးအမြတ်တွေဒီအလုပ်သမားတွေအလုပ်လုပ်ရနိုင်ရအစဒေသကိုမထိခိုက်ပဲနဲ့ဖွံ့ဖြိုးအောင်လုပ်နိုင်ဖို့အစအဲကျွန်တော်အဲ့ဒါတွေမျှော်လင့်တယ်ပြီးတော့ရလာတဲ့အကောက်ခွန်အခွန်အခတွေလည်းကျွန်တော်တို့ပြည်နယ်အတွက်ရနိုင်ဖို့မျှော်လင့်တယ်အဲ့လိုဖြစ်မယ်ဆိုရင်တော့ကျွန်တော်တို့လူစုထဲမှာရောကျွန်တော်တို့ပါတီပိုင်းအနေနဲ့ရောအဲ့ဒါကိုကောက်ကွက်စရာအကြောင်းမရှိပါဘူးကျွန်တော်တို့ဟိုဒေသကိုဖွံ့ဖြိုးဖို့လုပ်ငန်းတွေကိုကျွန်တော်တို့ကြိုးစားမှာဖြစ်ပါတယ
် NND ဆိုရလက်ထက်မှာတော့မြန်မာနိုင်ငံတွင်ယင်းနှိမ့်ညွန့်မှုတွေနဲ့ပတ်သက်လို့ NND ဗဟိုစီးပွားရေးအကြံပေးကော်မတီတရားဖွဲ့စည်းထားပြီးတော့အရင်အစိုးရလက်မှတ်ထိုးပြီးသားစီမံကိန်းတွေရောအခုအစိုးရလက်ထက်မှာဆောင်ရွက်မဲ့စီမံကိန်းတွေနဲ့ပတ်သက်လို့ရောအထူးသဖြင့်ကတော့အငင်းပွားပွေရာစီမံကိန်းတွေနဲ့ပတ်သက်လို့စီးပွားရေးပညာရှင်တွေကလေ့လာပြီးအကြံပေးကြတယ်လို့မြန်မာနိုင်ငံတက္ကသိုလ်လုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့ဒုက္ခထားလည်းဖြစ် NND ဗဟိုစီးပွားရေးအကြံပေးကော်မတီဖွဲ့ဝင်လည်းဖြစ်တဲ့ဦးအေးကပြောပါတယ်အနန္ဒီအစိုးရအနေနဲ့ယင်းနှိမ့်ညွန့်မှုတွေနဲ့ပတ်သက်လို့ဒေသခံပြည်သူလွတ်တော်ရက်ဖက်ဖွဲ့စည်းပညာရှင်တွေကိုပွင့်လင်းမြင်သာစွာချပြပြီးဆောင်ရွက်တဲ့မဆောင်ရွက်တဲ့ဆရာကိုဆွေးနွေးတိုင်ပင်တယ်လို့ဆိုပါတယ်ဒါပေမဲ့လို့မြစ်ဆုံလို့လက်ပတော်လို့တဘာဝပဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကရောဒေသခံပြည်သူတွေဘက်ကပါလက်မခံတဲ့စီမံကိန်းမျိုးတွေနဲ့ပတ်သက်လို့တော့အနန္ဒီအစိုးရအနေနဲ့အထူးသတိထားဆောင်ရွက်တဲ့ဆရာကိုအကြံပေးခဲ့တယ်လို့မြစ်ဆုံစီမံကိန်းလက်ပတော်စီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးမှုတွေမှာအကြံပေးခဲ့သူလည်းဖြစ်တဲ့ဦးအေးလွင်ကပြောပါတယ်
ကျွန်တော်တို့လက်တွေ့မြင်တော့ကဒေါက်တာစုကြည်ကဒီလိုမြင်းပေါက်ဖွဲ့ရှိတဲ့ဒီမှာနေနေဆိုရင်နံပါတ်1သူ formation တွေဖွဲ့ပြီးတော့ data တုံးတဲ့အဖွဲ့တွေဖွဲ့ပြီးစုံစမ်းစစ်ဆေးတဲ့ data တုံးတဲ့သူတို့သူတို့တိုင်းနေတဲ့အချင်းတုံးတဲ့အမိသာရှိပါတယ်ဥပမာအချင်း laptop တောင်စီမှာနေဆိုရင်အဲဒါလုတ်တဲ့မလုတ်တဲ့ဥစ္စာကျွန်တော်ပညာရှင်တွေကိုလည်းပုံမေးတယ်လို့အဆိုင်ရာပတ်သက်ဆိုင်ရာစွန့်ကျင်သူတွေကိုလည်းပြည်သူဆွေးနွေးတယ်လို့ကျွန်တော်သိရပါတယ်အဒီကတော့ဘူရင်းစာချုပ်တွေဘယ်လိုလုပ်ထားတယ်လဲဘူရင်းစာချုပ်တစ်ဖင်တစ်ဖင်ထုတ်တဲ့စာချုပ်တွေကဘယ်လိုအချိုးတွေနဲ့နိုင်ငံတော်အချိုးဘယ်လောက်ရှိတယ်လဲရင်းနှီးမြှုပ်နှံအချိုးဘယ်လောက်ရှိတယ်လဲဒေသခံလူမျိုးအချိုးဘယ်လောက်ရှိတယ်လဲအဲနိုင်ငံတော်ရဲ့အခွန်အခဘယ်လိုရမလဲအရေးကြီးစီမံကိန်းရေတို့စီမံကိန်းရေလက်စီမံကိန်းတွေဘယ်လိုလုပ်မလဲဆိုတဲ့စာချုပ်တွေကိုပြန်လဲဆိုပြုလုပ်ပြီးတော့အဲထူးခြားစွာနိုင်ငံတော်အချိုးပြတ်ရှိတဲ့အချင်းကိုကြောင်းလဲလိုက်တဲ့ development တော်တာဆက်တည်ရှိပါတယ်ဒီလိုစီမံကိန်းကြတော့ development တော်နဲ့ပို့ပြီးတော့နည်းနည်းပါတယ်အဲ့တော့ညတို့စီမံကိန်းမှာကျွန်တော်တို့အခုစီမံကိန်းကိုလေ့လာတုံ့ပြန်တဲ့ကော်မရှင်ဖွဲ့ထားရတယ်။အဲကော်မရှင်အနေနဲ့သက်ဆိုင်ရာပါလာရုပ်တွေနဲ့သက်ဆိုင်ရာစွန့်ကြည့်တွေနဲ့လေ့လာနေတယ်၊စုံစမ်းနေတယ်။သက်ဆိုင်ရာဒေသခံပြည်သူတွေကိုချားကြတယ်လို့သွတ်တော်အနေနဲ့ဖြင့်ဒီလိုချားကြတဲ့အလေးအထားလုပ်လို့ရှိပါတယ်။လုပ်လဲလုပ်မှာပါ။လုပ်ဖို့လည်းကျွန်တော်တို့တိုက်တွန်းပါတယ်။လုပ်လဲလုပ်ဖြစ်ခြင်းပါတယ်။
အရင်သမနာဦးထင်ကျော်တရုတ်သွားခဲ့စဉ်ခါတုန်းကတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးခဲ့မယ်လို့မျှော်လင့်ခဲ့ကြပေမဲ့လို့မြေဆုံနဲ့ပတ်သက်လို့သတင်းတစုံတရာထုတ်ပြန်နိုင်ခဲ့တာမရှိပါဘူး။ဒါပေမဲ့မကြခင်သွားတော့မယ့်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ရဲ့တရုတ်ခီးစဉ်အတွင်မှာတော့မြေဆုံပါဝင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိနိုင်တယ်ဆိုတဲ့သုံးသပ်ချက်တွေရှိနေပါတယ်ရှင်။